ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့လက်အောက်ခံနေကြားဆောင်တပ်တွေနဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKBA တပ်တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အယက်သားအပါဝင် DKBA ဘက်က6ဦးထပ်မံတေဆုံးတာတွေရှိတယ်လို့နှစ်ဖက်စလုံးကအတည်ပြုပါတယ်။အရင်ရက်တွေတုန်းကလည်းနေကြားဆောင်ဘက်ကထိခိုက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းနေကြားဆောင်တပ်ဘက်ကတော့ငြင်းဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောင်မိုက်အေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
နေမြေစိုးမိုးရေးအတွက်နှစ်ဖက်တိုက်ပွဲတွေဖြစ်နေကြသလိုအခုရက်ပိုင်းအတွင်းမှာပဲကရင်ပြည်နယ်လှိုင်းပွဲမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲတွေအတွင်း DKBA ဘက်ကတပ်ဖွဲ့ဝင်တချို့ကြာဆုံးမှုရှိခဲ့တယ်ဆိုပြီးနှစ်ဖက်လုံးကအတည်ပြုပြောဆိုခဲ့ပါတယ်။နေကြားဆောင်တပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းစော်မင်းကတော့ DKBA ဘက်ကကြာဆုံးမှုတွေရှိတယ်လို့ပြောပါတယ်
။ဒီနေ့ကတော့ရှင်းပြအောင်မိတယ်။သူတို့ကဒီဘက်ကိုကျွန်တော်တို့2017နိုင်ငံကြီးဘော2017ဒီကြာ2017ကိုပန်းတော်မီဘောနော်အဲ့ဒီနောက်မှာမဲတော့ပဲသူကျွန်လာခဲ့တယ်ကျွန်ခဲ့တဲ့ခါကျတော့သူတို့ပိတ်မိတယ်ပေါ့နော်ဟို DKB ရတည်တာခုနှစ်ယောက်ရှိပေါ့ဒီချက်ကတော့တော်စီတော့တရားဟောမကြဘူးကျွန်တော်တို့ကတော့သူတို့ပိတ်ဆို့ထားတယ်ဆိုတဲ့ခါကျတော့ဟိုဘလို့သူတို့ဆက်မတတ်ဘူးနည်းနည်းကြီးနေပြစ်ပါပြစ်လို့တော့ပေါ့သူရှိတဲ့နေရာကိုအတိအကျသိရတာပေါ့
နှစ်ဖက်ရှိတွေ့တဲ့တိုက်ပွဲတွေကဖေဖော်ဝါရီလထဲမှာပဲ၃ချိန်ထက်မနည်းရှိခဲ့တယ်ဆိုပြီးဘူမှုသိန်းစော်မင်းကပြောပါတယ်မြန်မာတက်မတော်နဲ့အတူနေကြဆောင်တက်တည်နဲ့DKBA တို့ဟာမြဝတီမြို့ကနေကော့ကရိတ်မြို့ထိဖောက်လုပ်ထားတဲ့အာရှလမ်းမကြီးမဖွင့်ခင်ကတည်းကတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တပ်ဖွဲ့ဟာ2015ခုနှစ်ကုန်ပိုင်းမှာဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ် DKBA နာမည်နဲ့ပဲ1994ခုနှစ်ကတည်းကအပြစ်ခတ်ရက်စဲခဲ့ပြီး2010ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုနာမည်နဲ့2017ခုနှစ်ကုန်ပိုင်းမှာဒုတိယကြိမ်အပြစ်ခတ်ရက်စဲလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုလည်းထုတ်ပယ်ခဲ့ပါတယ်ထုတ်ပယ်ခံခဲ့ရတဲ့တပ်မှုတွေကတော့1994ခုနှစ်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာစီရင်အမျိုးသားတပ်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကတပ်အင်အားရာကနန်းလောက်နဲ့အဖွဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်အခုအခါမှာတပ်ဖွဲ့ဝင်တချို့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တွားရောက်ပူးပေါင်းတာတွေလည်းရှိနေပါတယ်လက်ရှိမှာတော့ဒီတပ်ဖွဲ့တွေနဲ့မြမတပ်မတော်အပါဝင်နေကြားဆောင်ပူးပေါင်းတပ်ဖွဲ့တွေဟာကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေပါတယ်ရှင်